ထိုင်းနိုင်ငံကန်ချနာပူရီခရိုင်စံခလာပူရီမြို့အနီးမှာတရားမဝင်မြန်မာရွှေ့ပြောင်းလူသမားတွေကိုတင်ဆောင်လာတဲ့ကားတစ်စီးတိမ်းမောက်သွားပြီးဆေးရုံမှာအတွင်းလူနာအဖြစ်တင်လန့်ရသူတွေရှိတယ်လို့ကျန်တဲ့လူတွေကိုတော့စံခလာပူရီရဲစခန်းမှာထိန်းသိမ်းထားတယ်လို့ဒေသခံတွေကပြောပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာတရားမဝင်လူသမားတွေကိုဖမ်းဆီးတာတွေများလာပြီမဲ့လေနိုင်ငံထဲကိုဝင်ရောက်လာတာတွေကတော့ရှိနေသေးပဲလို့လည်းဆိုပါတယ်ဒီအကြောင်းတွေကိုထိုင်းနိုင်ငံခြေဆက်တဲ့တော့နိုင်ကုန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမြန်မာနယ်စပ်ဖျားသုံးစုမြို့အလွန်ထိုင်းနိုင်ငံစံကလပူရီမရောက်ခင်စံကလေကျေးရွာနီးမှာဇူလိုင်လ9ရက်နံနက်12နာရီခွဲလောက်အချိန်မှာတရားမဝင်မြန်မာရွှေ့ပြောင်းလုပ်သမားတွေကိုတင်ဆောင်လာတဲ့ကားတစ်စီးတိမ့်မှောက်သွားပြီးကားပိုင်ရှင်ကတော့ထွက်ပြေးတိမ့်ဆောင်ခဲ့ပါတယ်။ကားတိမ့်မှောက်တဲ့အချိန်တွေကိုထိုင်းအန္နာပိုင်တွေနဲ့နှိစက်တူတူကအခုလိုပြောပါတယ်
။ကားမှောက်တာအကုန်လုံး38ယောက်လေ38ယောက်မှာတရားပြင်းတာက9ယောက်9ယောက်မှာတယောက်ကကမ္ဘောဒီးယားစီးအောင်ပို့တာတဲ့။ကျန်တဲ့ရှိအောင်တော့ဝန်ကစီအောင်မတွင်းနေတာ
တန်ရအနေချင်းရထားတဲ့သူတွေပါဝင်ကျန်ရှိတဲ့တရားမဝင်အလုပ်သမားတွေကိုစံခလပူရီရဲစခန်းမှာထိန်းသိမ်းထားပါတယ်အဲ့ဒီခြေနေနဲ့ပတ်သက်ပြီးထိုင်းအနာပိုင်နဲ့နှိစက်သူတူကိုမေးမြန်းခဲ့ရမှာအခုလိုပြောပါတယ
်အခိုးဝင်တဲ့လူတွေမြို့တယ်ဟိုအလုပ်တော်လုပ်မဲ့လူတွေပြန်ပေါ်တော့တန်ရနဲ့ရတော့စီအောင်မစီထည့်ပြီးတော့ရဲစခန်းမှာလေနှစ်ထင်လောက်ပုံမနေလဲကြည့်ရတာကျန်တဲ့29ယောက်ရဲစခန်းမှာ
ထိုင်းနိုင်ငံတွင်းမှာဝင်ရောက်အလုပ်လုပ်ကင်နေတဲ့တရားမဝင်ရွှေ့ပြောင်းလုပ်သမားတွေကိုရှာဖွေဖမ်းဆီးတရားရုံးတင်ပို့ဖို့အမိန့်ကိုထိုင်းနိုင်ငံဝန်ကြီးချုပ်အဘိစစ်ဝိချာချီဝါကဂျွန်လ2ရက်ရက်စွဲနဲ့လက်မှတ်ရေးထိုးထုတ်ပြန်ခဲ့ပြီးမှဖမ်းဆီးမှုတွေများပြားလာပါတယ်။ထိုင်းဆိုရအနေနဲ့ဘလို့ပဲစီမံချက်ချဖမ်းဆီးမှုတွေလုပ်နေပေမဲ့လည်းတရားမဝင်မြန်မာရွှေ့ပြောင်းလုပ်သမားတွေကတော့လမ်းကြောင်းမျိုးမျိုးကနေခိုးဝင်လာဆဲပဲဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာဆိုရင်နိုင်ငံရေးမတည်ငြိမ်မှုစီးပွားရေးနှိမ့်ချမှုဂုံစင်းနှုံကြီးမှုတွေကြောင့်ထိုင်းနိုင်ငံအတွင်းဘက်ကအလုတ်ကန်ရှာဖွေလုတ်ကင်လာတာပုံမှန်များများလာတယ်လို့အလုတ်သမားကြီးလေ့လာသူတွေကဆိုပါတယ်။ထိုင်းနိုင်ငံအတွင်းမှာရွှေ့ပြောင်းလုတ်သမား2000လောက်ရှိမယ်လို့ထိုင်းလုတ်သမားဝန်ကြီးဌာနကနေတရားဝင်ထုတ်ပြန်ထားပါတယ်ခင်ဗျာ။